မကြတိခင်ကတိုက်ပွဲတွေဖြစ်ခဲ့တဲ့စကိုင်းတိုင်းဟොမလင်းမြို့နယ်ရွှေပြည်အေးမြို့မှာဒေသခံတချို့တပ်ဖြတ်ခံခဲ့ရပြီးတဲ့နောက်လုံခြုံရေးအတွက်စိုးရိမ်နေကြပါတယ်။တိုက်ပွဲတွေဖြစ်ပြီးစစ်တပ်ကတပ်ဆွဲထားတဲ့ဒေသမှာအရသာသေးဆုံးမှုတွေဟာလုံခြုံရေးတပ်ဖွဲ့ဝင်တွေလက်ချက်ဖြစ်မယ်လို့လည်းယူဆနေကြပါတယ်။ရွှေပြည်အေးမြို့ရဲ့နောက်ဆုံးရအခြေအနေနဲ့ပတ်သက်လို့ရန်ကုန်ကသတင်းပေးပို့ထားတာကိုကိုစုံမှုချော်ကပြောပြပေးပါမယ်ရှင်။
ဖေဖော်ဝါရီလ၁ရက်နေ့ကစလို့သုံးရက်တိုင်တိုက်ပွဲတွေပြင်းထန်ခဲ့တဲ့သခိုင်းတိုင်းဟොမလင်းမြို့နယ်ရွှေပြည်အေးမြို့မှာဒေသခံကာကွယ်ရေးတပ်ဖွဲ့တွေထွက်ခွာသွားတဲ့နောက်အာဏာသိမ်းစစ်ကောင်စီတပ်နဲ့စစ်တပ်ထောက်ခံတဲ့ပြူစောတိတွေကတပ်ဆွဲနေရာယူထားတယ်လို့မြို့ကန်တွေကပြောဆိုပါတယ်။တိုက်ပွဲပြီးဆုံးပြီးနောက်နေအိမ်တွေကိုအခြေအနေပြန်ကြည့်ခဲ့တဲ့မြို့ကန်နှစ်ဦးကလည်းအသက်ခံခဲ့ရပြီးမြို့မှာတက်ဆွဲထားတဲ့လုံခြုံရေးတပ်ဖွဲ့တွေလက်ချက်ဖြစ်မယ်လို့ဒေသခံတွေကယူဆနေကြပါတယ်
။ဘောဇေကတော့ကျွန်တော်တို့ပြည်ချက်လူတွေမှာတော့ဒလင်းမျိုးတို့ညာ၃၅လောက်ရှိတယ်။ဒီနောက်ကတော့ဒီကြောင်ပေါက်ဆက်ခံရတယ်။ဒီနောက်ကသူတို့အဲဒီရသားသူတို့ဇွာတွေဝင်သွားနေတဲ့အလိုပဲသူတို့အင်ရှင်မှာပြည်ချက်ဆက်ခံထိုင်တာလို့ပေါ့။ဒီရသားအဲ့မှာနေရာယူလာလို့ပါနေသူမှအရင်အင်ကြောက်တာမကြားလို့ပေါ့ကျွန်တော်တို့ကဟိုမှာစားချင်တယ်ဆိုတာအဲ့တိုင်းကိုလည်းပေါ်တဲ့ဒီအောင်မျိုးချူထားပြီးသူတို့ညာဒီမှာအဲ့တိုင်းကိုပန်ပန်ကျော်ခံတော့တက်လိုက်လို့ပြောတယ်။တက္ကသိုလ်ကလည်းကျွန်တော်တို့ဆရာဝန်ဆက်လိုက်တာ
တိုက်ခိုက်မှုတွေရပ်ဆိုင်းသွားပြီးနောက်နေရပြန်ကြသူတွေတဲကအဆက်အသွယ်မရသူတွေရှိနေတာကြောင့်ဖမ်းဆီးခံရသူတွေရှိနိုင်ကြောင်းလည်းမြို့ကန်တွေကပြောဆိုပါတယ်တိုက်ပွဲတွေဖြစ်ပြီးနောက်မြန်မာစစ်တပ်နဲ့ပြူစောတိတပ်တွေတက်ဆွဲထားခြင်းနေအိမ်တွေလည်းဖောက်ထွင်းပြီးပစ္စည်းတွေယူဆောင်ခံရတာတွေရှိတယ်လို့ဒေသခံတွေကပြောဆိုပါတယ်ဒီလိုအခြေအနေတွေကြောင့်ဒေသခံတွေဟာနေရတီကိုမပြန်ဘဲအနည်းအနာကကြီးရွာတွေမှာခိုးလုံနေရပြီးအခြေအနေစောင့်ကြည့်နေတယ်လို့လည်းမြို့ကန်တဦးကပြောဆိုပါတယ်ပြန
်လာဖို့ရတယ်ခဲရင်တလို့အဲ့လိုပေါ့ပြန်လာတယ်ဆိုတော့ဖမ်းခံရရှိ
တယ်ပြန်လာဖို့ရလဲခဲရင်တလို့ပြန်လာရင်လဲဖမ်းခံရတဲ့သဘောလဲရှိနေတော့မပြန်ရဲဘူးအခြေအနေနည်းနည်းငြိမ်တော့ကိုယ့်အိမ်သူ့အိမ်ပြန်ဖို့တချို့ကလည်းပြန်ကျင်တယ်ဒါပေမဲ့စစ်တပ်ကမတင်ကားရင်လဲဖမ်းတာတွေရှိတဲ့အတွက်တချို့ကပြန်လာတဲ့သူရှိပေမဲ့ပြန်မလာတဲ့သူကပုံများပါတယ်လို့ဒေသခံကပြောဆိုသွားတာပါတိုက်ပွဲအတွင်းစစ်ကောင်စီရဲ့ရဟတ်ရင်တစည်းလဲဒေသခံကောက်ပေါ်ရေးတပ်ဖွဲ့တွေပြစ်ခတ်တာကြောင့်ထိမှန်ပြီးပျက်စီးခဲ့တာရှိတယ်လို့လဲဒေသခံတွေကပြောဆိုပါတယ်ရွှေပြည်မြို့တိုက်ပွဲအခြေအနေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့အခုချိန်အထိသတင်းထုတ်ပြန်တာမရှိသေးပါဘူး